2005ခုနှစ်လူခွင့်ရေးဆိုင်ရာအစီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဧပြီလ13ရက်ဗဟုနေ့မှာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာတစ်ဝန်းလူခွင့်ရေးတိုးတက်ကောင်းမွန်စေဖို့နဲ့ဒီမိုကရေစီရှင်သန်စေဖို့အခုလိုရည်ရွယ်ချက်နဲ့နှစ်စဉ်အစီရင်ခံစာထုတ်ပြန်နေရမှာတိုးတက်မှုမြင်တွေ့ခဲ့ရတဲ့နိုင်ငံတွေအနေနဲ့မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်းကတင်ဆက်ပေးမှာပါခင်ဗျာ။
အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာလူခွေးအစီရင်ခံစာရဲ့ဥတီချက်ကတော့ကမ္ဘာတစ်ဝှမ်းလူခွေးနဲ့ဒီမိုကရေစီတိုးတက်ကောင်းမွန်စေဖို့ဖြစ်ပေမဲ့လို့လေဒီနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာတစ်ဝှမ်းအာဏာရှင်အစိုးရတွေအနေနဲ့သူတို့အာဏာတွေကိုဆက်ထိန်းထားနိုင်ဖို့ပြည်သူလူထုရဲ့အသံတွေကိုအင်အားသုံးပြီးရက်ဆက်စွာတိုးမြင့်နှိမ်နင်းနေတယ်လို့ဖော်ပြထားပါတယ်အခုလိုလူအခွင့်အရေးနဲ့ဒီမိုကရေစီတိုးတက်ကောင်းမွန်စေဖို့ရွေကျက်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတင်ပြတဲ့အရာမရောက်တာမှန်ပေမဲ့လို့ဆက်လက်ကြိုးပမ်းသွားမယ်ဆိုရင်အပြောင်းအလဲတွေဖော်ဆောင်ပေးနိုင်တာတွေရှိတာကိုမြန်မာအပါအဝင်တချို့နိုင်ငံတွေမှာတွေ့နေရပြီလို့ဝန်ကြီးဂျွန်ကယ်ရီကဗုဒ္ဓဦးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် For example, we have seen important democratic gains in such countries as Tunisia, Nigeria,Sri Lanka and Burma, though in each there are challenges that still need to be overcome.
Upama Tunisia and Nigeria, these nations in Myanmar and Myanmar, these are democracy beyond levels who we are going to meet again. Time is these nations and nations in Myanmar, to allow them to lower the agreements which are there. These agreements which are in sight, they are to the nations and nations like Japan, Australia, Myanmar.ကျွန်တော်တို့ကနီနီကက်ကလက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ
်။စေအုပ်ချုပ်မှုအောက်250ကျော်ကြာနေခဲ့ရတဲ့မြန်မာနိုင်ငံမှာလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေရှိတဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့တဲ့စီရင်ခံစာတိုင်းမှာစိုးရိမ်ပကင်းဖြစ်တဲ့အကြောင်းဖော်ပြခြင်းခံခဲ့ရတဲ့အပြင်တန်ခါပိတ်ဆို့မှုတွေလည်းချက်မှတ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကအပြတ်အသတ်နိုင်ရရှိလိုက်ပြီးတဲ့နောက်အယတအစိုးရဖွင့်နိုင်ခဲ့တဲ့အပြင်လူအခွင့်အရေးတိုးတက်မှုတွေစတင်တွေ့ရှိလာရပြီဖြစ်ပါလေ။ရှေ့မှာရင်ဆိုင်ရမယ့်အကဲစားမှုတွေကိုလည်းအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီမိုကရေစီလူအခွင့်အရေးနဲ့အလုပ်သမားရေးရလက်ထောက်ဝန်ကြီးတော်မလနော့စကီကပြောခဲ့ပါလေ
။ We're focused on how to push for more progress in the year ahead. In Burma, an elected civilian government has begun to free political prisoners.
ကျွန်တော်တို့အနေနဲ့လမ်းမနှစ်မှာတိုးတက်မှုပုံမရရှိဖို့အတွက်ဘယ်လိုဖိအားပေးဆောင်ရွက်သွားမလဲဆိုတာကိုဦးစားပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံရတာအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုစတင်လှုပ်ပေးနေပါပြီ။နိုင်ငံရဲ့ဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကြိုးပမ်းမှုတွေ၊တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးပုံမရရှိဖို့ကြိုးပမ်းမှုတွေနဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကဲဆတ်မှုတွေကိုရင်ဆိုင်နိုင်ဖို့ကျွန်တော်တို့အနေနဲ့တနင်္လာဘက်ကအကူအညီပေးသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့လူအခွင့်အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာမှာဖော်ပြထားတာကတော့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေမှာစစ်တပ်ကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်နေတာကာကွယ်ရေးပြည်ထောင်ရေးနဲ့နေဆလုံခြုံရေးဝန်ကြီးဌာနတွေကိုစစ်တပ်ရဲ့လက်အောက်မှာထားရှိနေတဲ့အချက်နဲ့သမ္မတကအရေးပေါ်အခြေအနေကြီးညာခဲ့ရင်စစ်တပ်အနေနဲ့အာဏာသိမ်းနိုင်တဲ့အချက်ကိုလည်းထောက်ပြထားပါတယ်။ဒါအပြင်2015ခုနှစ်တွင်မြန်မာနိုင်ငံမှာလူခွေးပြဿနာအနေနဲ့အဓိကသုံးရပ်ကတော့လက်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့စီယုံခွင့်တို့မှာကန့်သက်ခြင်းခံနေရတာတွေပြည်ပကဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာလူခွေးကျူးလွန်ချိုးဖောက်မှုတွေနဲ့ရခိုင်ပြည်နယ်မှာရူဟင်ဂျာတွေအပေါ်ကန့်သက်ချုပ်ချယ်မှုတွေကိုထောက်ပြထားပါတယ်။တခြားဆက်တဲ့ဖြစ်ပွားနေတဲ့လူခွေးပြဿနာတွေကတော့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုလူစစ်သားအသုံးပြုမှုအပါအဝင်အတမလူအပိခိုင်းစီမှုနိုင်ငံရေးရညံစင်ဖန်စီမှုအပြင်ငင်းကြစွာထုတ်ဖော်ပြောဆိုသူတွေကိုအင်အားသုံးနှိမ်နှင်းမှုနှင့်အဂတိလိုက်စားမှုကျေပြန့်တဲ့အခြေအနေတွေနဲ့သတင်းတော်တချို့ကိုဖန်စီမှုတွေကိုထောက်ပြထားပါတယ်ခုလိုလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုဦးသိန်းစိန်အစိုးရဟောင်းလက်ထက်ကအကန့်အသတ်နဲ့အရေးယူမှုတွေရှိခဲ့ပေမဲ့ကျူးလွန်ချိုးဖောက်တဲ့အစိုးရအရာရှိတွေနဲ့လုံခြုံရေးတပ်တွေအနေနဲ့ကတော့အရေးယူခံရခြင်းမှကင်းလို့ကြတာတွေ့ရတယ်လို့ထောက်ပြထားပါတယ်။အချိန်တည်းမှာပဲတိုင်းရင်းသားနဲ့နှစ်ကိုင်းအုပ်စုတွေထဲမှာလည်းအတင်းအဓမ္မလူအပိခိုင်းစီမှုခလိစစ်သားများအသုံးပြုမှုအပြင်ပဋိပက္ခတွေမှာအယက်သားတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။သ တမရတိဥထင်ကျော်ကတော့မြန်မာနိုင်ငံမှာအခုလိုဒုက္ခရောက်နေကြသူတွေကိုသူ့အနေနဲ့မေးမထားပဲအခြေအနေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့အင်္ဂါနေ့ကကြံအကျိုးနေ့မှာဂရီပေးပြောကြားသွားခဲ့ပါတယ်ရှင်